America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ2540 50တိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုဥကြောဇန်တာနဲ့အတူပြပြပေးမှာပါအခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကမြန်မာရောအာဖဂန်နိုင်ငံမှာနိုင်ငံကိုစားပြုမင်းကွန်းတွေမပြောကြပါဘူးကံနိုင်ငံကျဲဝန်ကြီးဘလင်ကင်ကမြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့မတရားဖန်ထားသူတွေပြန်လွှတ်ပေးဖို့ထပ်လောင်းတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့စီးပွားရေးပမောက္ခရှောင်းတန်းတို့အတွက်စိုးရင်ကြောင်းဩစတြေးလျအစိုးရကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတိုင်း
ကမ္ဘာပြည်ရှင်နိုင်ငံရေးနဲ့ကပ်ဘေးယောဂါအထံတင့်မြန်မာနိုင်ငံမှာလောသူတွေကိုကူညီဖို့အတွက်ရန်ပုံငွေမပြည့်မီသေးဘူးလို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ
် The humanitarian response plan for Myanmar for 2021 requires 276.5
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပါရှင်သတင်းနဲ့ပြီးမှနှာစင်ချရပါမယ်ဒီနောက်မှာတော့ပုံမှန် 905 နဲ့ဖန်ခန့်ထားရသူတွေအမှုထပ်တိုးခံရတဲ့အခြေအနေမန္တလေးကဖန်ခံရပြီးတော့နောက်တနေ့မှာတည်ဆုံးရတဲ့ကိုဖက်တီးရဲ့အဖြစ်မိသားစုရဲ့ပြောပြချက်နောက်မလေးရှားရောက်မြန်မာတချို့ကိုဗစ်ကြောင့်တည်ဆုံးရမှုအခြေအနေသတင်းဆောင်ပါတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးမှာဖြစ်ပါတယ
်နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်ပြောင်းအထွေထွေညီလာခံမှာတနင်္လာနေ့မင်းကွန်းပြောကြားဖို့စီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမိန့်ခွန်းတွေမပြောကြပါဘူး။ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကနှစ်ပတ်လည်မိန့်ခွန်းပြောကြတဲ့အစီအစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာအာဖဂန်ဆိုင်ရာကုလသမဂ္ဂဂူလမ်အိုက်ဇက်ဆိုင်မိန့်ခွန်းပြောကြဖို့စီစဉ်ထားတာဖြစ်ပေမဲ့စနေနေ့မှာအစီအစဉ်ကိုဖြတ်သိမ်းကြောင်းအီးမေးလ်နဲ့ကြောင်းကြားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။အရင်အာဖဂန်ရဲ့အာရှစ်ဂန်နီအစိုးရခန့်အပ်ထားတဲ့တမ္မကြီးအိုက်ဇက်ဆိုင်အနေနဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုဖြစ်နေဆက်ရှိနေပါတယ်။စက်တင်ဘာ20နေ့ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စီကိုအခုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာပေးပို့ပြီးသူတို့ရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မူတကီကိုကုလသမဂ္ဂထွေထွေညီလာခံတက်ရောက်စေခြင်းကြောင့်ပြောကြားခဲ့ကြတာပါ။ဒါအပြင်အိုက်စစ်ဆိုင်ဟာပြုတ်ကျသွားတဲ့အာဖဂန်ရဲ့တမ်းမတ်ဖြစ်တာကြောင့်သူ့နေရာမှာမိုဟာမက်ဆူလီဆာဟင်းကိုအစားထုတ်ဖို့အမိစင်းတင်သွင်းကြောင်းလည်းပြောပါတယ်။တာလီဘန်ရဲ့စာကိုအတွင်းမှုချုပ်ရုံးကထရီညီလာခံရဲ့ Credential Committee ကိုဆက်ပေးပို့ထားတာဖြစ်ပြီးဘယ်သူကိုကုလသမဂ္ဂကူစားပြုဖြစ်ခန့်မယ်ဆိုတာကိုဒီ Committee ကအောက်တိုဘာဒါမှမဟုတ် November မှာဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံကလည်းအလားတူဖြစ်မျိုးကြုံရတာဖြစ်ပြီးလက်ရှိတမ်မတီဦးကျော်မုံထွန်းနဲ့ February 10ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကအမည်စင်းတင်သွင်းထားသူဦးအောင်သူရင်တို့နှစ်ဦးတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုဒီ Committee ကနေပဲဆုံးဖြတ်ပေးမှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ IS ခရဆန်အဖွဲ့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးဆရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုကိုပြန်လည်လုပ်ဆောင်ဝင်ပြုဖို့ ICC ကနိုင်ငံတကာရာဇဝမှုခုံရုံးစစ်နယ်တူကတရားသူကြီးတွေစီမှာတင်းနယ်လာနေကရှောက်ထားလိုက်ပါတယ် ICC ဟာစစ်တမ်းသစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ဆရာဇဝမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတာ15နှစ်ရှိခဲ့ပြီဖြစ်ပေမဲ့အမေရိကန်ကြောထောင်နှခံပြုအာဖဂန်အစိုးရကသူတို့ဘာသာသူတို့စစ်စစ်မယ်လို့ပြောဆိုခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကရဆန်းခဲ့တာဖြစ်ပါတယ်။ ICC ဟာအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးမှုမလုပ်နိုင်ဒါမှမဟုတ်လုပ်ချင်တဲ့စိတ်မရှိတဲ့အခါမှာဆရာဇဝမှုစုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုစစ်ဆေးဖို့နောက်ဆုံးအားထားရလဲဖြစ်ပါတယ်။ ICC ရဲ့အမှုလိုက်အရာရှိစစ်ကနိုင်ငံတကာအစည်းအဝေးပြုထားတဲ့အာဖဂန်အစိုးရပြပြသွားပြီးတဲ့နောက်အခြေအနေကစည်းစလာပြောင်းလဲသွားပြီဖြစ်တဲ့ဒီအခြေအနေမျိုးမှာပြည်တွင်းမှာစုံစမ်းစစ်ဆေးဖို့ဆိုတာအလားအလာမရှိတော့ဘူးလို့လည်းပြောဆိုထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာအမေရိကန်တပ်ဖွဲ့တွေ၊အာဖဂန်အစိုးရတပ်ဖွဲ့တွေ၊တာလီဘန်တပ်ခရဲသမားတွေအပါအဝင်ဗက်ပေါင်းစုငါကျူးလွန်တဲ့ပြည်သူတွေကိုစုံစမ်းစစ်ဆေးခဲ့ကြတာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေထွက်ပေါ်ဖို့အတွက်စောင့်နေတဲ့အမေရိကန်နိုင်ငံသားအယောက်တရာလောက်ရှိနေပြီးတာလီဘန်တွေကိုချိုတင်မခန့်မှန်းနိုင်တဲ့အတွက်သူတို့ကိုခေါ်ထုတ်ဖို့ကြီးမားတဲ့တားဆီးချက်ဖြစ်နေတယ်လို့အမေရိကန်နိုင်ငံသားဌာနကတင်းနယ်လာနေမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အာဖဂန်ကထွက်ခွာချင်သူအာဖဂန်နိုင်ငံသားတွေအတွက်တာလီဘန်တွေကဘယ်သူကိုထွက်ခွင့်ပေးမယ်ဆိုတာချိုပြီးတော့မှန်းဆလို့မရတာကြောင့်သူတို့ထွက်ခွာရေးအတွက် အကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနအကြီးအကဲအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။နောက်ဒုတိယအခက်အခဲကတော့အာဖဂန်ကနေထွက်ခွာဖို့အတွက်ပြန်တမ်းမဲ့ပုံမှန်လေကြောင်းခီးစဉ်မရှိတာဖြစ်ပါတယ်။ဒါပြင်လက်ရှိမှာတော့အာဖဂန်ကနေထွက်ခွာဖို့အသင့်ပြန်ထားသူအမေရိကန်နိုင်ငံသားနဲ့အများအားနေခွင့်ရသူကခန့်မှန်းခြေ100လောက်ရှိနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပုဂ္ဂလိကလေကြောင်းခီးစဉ်ပြေးဆွဲပေးမဲ့အဖွဲ့ရင်းနဲ့အများအားဆက်သွယ်ပြောဆိုနေတယ်လို့အာဖဂန်ကနေအမေရိကန်တွေဘေးကင်းစွာထွက်ခွာနိုင်ဖို့တာလီဘန်တွေနဲ့ပါမပြတ်ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပြောပါတယ်
။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အမျိုးသားလူထုရေးအကြံပေးဂျိတ်ဆော်လီဗန်ဟာဆာဥဒီအရေဗျာနိုင်ငံကိုတနင်္လာနေ့မှဆောက်ရောက်ပြီးအင်ရှိမင်တာမိုဟာမက်ဘင်ဆော်မန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီအချိန်ဟာဆာဥဒီအရေဗျာနိုင်ငံအစိုးရနဲ့ဟူစီသဘုံတို့အကြားယမန်နိုင်ငံမှာနှစ်ဆီလာများဖြစ်ပွားနေတဲ့စစ်ပွဲကိုရဆိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေတဲ့အချိန်လေးဖြစ်ပါတယ်။ဆာလီဗန်ဟာဘိုက်ဒန်အစိုးရလက်ထက်ဆာဥဒီအရေဗျာနိုင်ငံကိုသွားရောက်မဲ့အဆင့်အမြင့်ဆုံးအရာရှိတူလည်းဖြစ်ပါတယ်။ဆာဥဒီအင်ရှင်မင်သာအပြင်သူ့ရဲ့ညီဆာဥဒီလက်ထောက်ကာကွယ်ရေးဝန်ကြီးခါလစ်ဘင်ဆာမန်နဲ့လည်းတွေ့ဆုံမယ်လို့အမည်မဖော်တဲ့အဆင့်မြင့်အရာရှိနှစ်ဦးကပြောကြပါတယ်။ Washington Post သတင်းစာဆောင်းပါးရှင်ဂျမာခါရှိုဂီကို2018တုန်းကလုတ်ကျန်သက်ပြတ်မှုဟာဆာဥဒီအင်ရှိမင်သားရဲ့အတီးပြုချက်အရလုတ်ကျန်တာဖြစ်တဲ့ဆိုရက် CIA ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ဘိုင်ဒန်အစိုးရဟာဆာဥဒီအင်ရှိမင်သားကိုတတ်နိုင်တဲ့၍ရှောင်ကွင်းနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့ကမ္ဘာမှာအရှုပ်ထွေးဆုံးဖြစ်နိုင်တဲ့ယီမင်စစ်ပွဲကိုဖြည့်ဆင်းဖို့ဆိုရင်ဆာဥဒီအရေဗျာနိုင်ငံအင်ရှိမင်သားနဲ့မျက်နှာချင်းဆိုင်မတွေ့ဆုံပဲမဖြစ်နိုင်ဘူးလို့အမေရိကန်အစိုးရအရာရှိသူကပြောထားပါတယ်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဆာလီဗန်ဟာဆာဥဒီအင်ရှိမင်သားအပြင်သူတို့ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Arab Sobama ပြည်ထောင်စုကိုလည်းသွားအောင်မှာဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးကိုတော့ဖော်ပြထားခြင်းမရှိပါဘူး။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 9805နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပြည်ပကတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဘွီနိုင်းနဲ့တနင်္လာနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ net press ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာနိုင်ငံဆက်ဆံရေးနဲ့မြန်မာအရေးအပါဝင်ဒေတာရင်းအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအမေရိကန်နဲ့ထိုင်းတို့ရဲ့ဆန်တန်ဘိုးတွေဖြစ်တဲ့လူခွင့်ရေးဆိုင်ရာထောက်ပံ့ပေးဖို့နဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးကမ္ဘာကာယရောဂါဒဏ်ကပြန်လည်ထူထောင်ရေးတိုးမြှင့်လှုပ်ဆောင်မှုအပါအဝင်နိုင်ငံမဟာမိတ်ဖြစ်တည်မှုသဘောတူညီချက်ပါဂရုကဝတ်တွင်နဲ့အညီဆောင်ရွက်ဖို့အတွက်ထက်လောင်းဂရုပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်ဖြစ်ပွားနေတဲ့ပြဿနာအတွက်စိုးရိမ်စိတ်ပူကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တဲ့အပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ထိုင်းနဲ့နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာဖြည့်ရှင်းမှုလိုအပ်နေတဲ့ချင်းချောက်မှုတွေကိုကမ္ဘာတစ်လောကတက်ကြွစွာပါဝင်ဖြည့်ရှင်းလာဖို့နဲ့ရေရှည်တည်တတ်မဲ့စီးပွားရေးဖွံ့ဖြိုးမှုတွေလုပ်ဖို့အတွက်ပါဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။
လာတူတော်ပါပဲအိန္ဒိယနိုင်ငံခြားရေးဝန်ကြီး S. Chai Chenka ဟာလည်းပဲထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းနဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံလက်တက်ရင်တွေ့ဆုံခဲ့ကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအိန္ဒိယနိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်လာတဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်းThe Times of India သတင်းစာကူကရေးသားထားပါရယ်မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်ကောင်စီကိုစနေနေ့ကဆန့်ကျင်ဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွစ်ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါရယ်စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစက်ဖြတ် 8000 ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကိုကူကဖော်ပြထားပါရယ်ဒါပေမဲ့ကုလသမဂ္ဂအနေနဲ့ဒါတွေကိုမှတ်တမ်းတင်နေယူကလွယ်ပြီးဘာမှထိထိရောက်မလုပ်ဘူးတရုတ်အိန္ဒိယဂျပန်စတဲ့အာရှအင်အားကြီးနိုင်ငံတွေကအနာသိန်းစစ်ကောင်စီဘော်ဒဏ်ခတ်အရေးယူမဲ့ကိစ္စကိုဆန့်ကျင်ကြပေမဲ့အနောက်နိုင်ငံတွေကတော့ဒဏ်ခတ်လိုကြတယ်လို့လည်းရေးသားထားပါတယ်။ ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကုစည်ကိုလက်မခံပဲကုစည်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်။လက်ရှိမှာတော့ကုစည်ဦးကျော်မိုးထွန်းကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာအစိုးရလှည့်ဝှက်ချက်အုပ်ပြည်နဲ့တရားစစ်ဆေးခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက်ခရှောင်းတန်းတော့ကိုစက်တင်ဘာ23ရက်ရုံးထုတ်ဆစ်ဆေးခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ယုံအရာရှိတွေနဲ့တွေ့ခွင့်မပေးတဲ့အတွက်ညှတာတဲ့တရားစီရင်မှုရနိုင်ခြင်းအတွက်တန်တရားဖြစ်ရတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပမောက်ခရှောင်းတန်းနဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ယုံအရာရှိတွေလည်လာဆန့်စစ်ခွင့်မရတာအတွက်စိတ်ပူကြောင်းမြန်မာအာဏာပိုင်တွေကိုရောကန်ဘရာမှာရှိတဲ့မြန်မာတမ္မတိစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံသားရဲနဲ့ကုန်သွယ်ရေးဆိုင်ရာဒီဖတ်ပြောဌာနပြောခွင့်ရပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက္ခဌာနရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတယောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပေါ့မျှော်လင့်ထားကြောင်းလဲမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။ပမောက္ခရှောင်းတန်းနာဟာမြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်9ရက်အကြံမှာသူအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကအမေရိကန်သမ္မတရော်နယ်ရီဂန်ကိုလွတ်ပြန်ဖို့ကြိုးပမ်းခဲ့သူဂျွန်ဟင်ကလီအနေနဲ့စိတ်ပိုင်းဆိုင်ရာတည်ငြိမ်မှုရှိနေမယ်ဆိုရင်လာမယ့်နှစ်အတွင်းကန့်သတ်ဆောင်ကြည့်မှုကကင်းလွတ်ခွင့်ပြုဖို့ပြည်ထောင်စုတရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။သမ္မတကိုတိုက်ခိုက်စဉ်ကဂျွန်ဟင်ကလီဟာအသက်25နှစ်အရွယ်ဖြစ်ပါတယ်။အဲဒီတုန်းကစိတ်မမှန်တဲ့အတွက်အပြစ်မရှိဘူးလို့ဂျူရီလူကြီးကဆုံးဖြတ်ခဲ့ရတာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကဝါရှင်တန်စီးရင်တခုကဆင်ခဲ့ပြီးအချိန်ကစလို့အခုခါမှာအသက်66နှစ်အရွယ်ရှိနေပြီဖြစ်တဲ့ဂျွန်ဟစ်ကလီဂျူနီယာဟာဗီဂျီးနီးယားပြည်နယ်ဝီလျံစ်ဘတ်မြို့မှာနေထိုင်နေပါတယ်။ဆရာဝန်တွေကြည့်ကြက်ပြီးသူ့ကိုဆေးကုသပေးနေရတာပါ။သူကစနက်ကင်ခွင့်မရှိပါဘူး။ဆရာဝန်တွေကိုအသိမပေးဘဲခရီးဝေးလည်းမတော်နိုင်ပါဘူး။ဟင်ကလီဟာအန်ဒီယမရှိတော့ဘူးလို့သူရဲ့ရှင်းတွေကတော့ပြောကြပါတယ်ခင်ဗျာ
။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်စံသားတို့ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာဓာတ်ရိုက်ကြည့်ရှုနိုင်သလိုကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ဆီယနာသိမ်းမှုနဲ့ COVID-19 ဒဏ်သင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့ရန်ပုံငွေရဲ့ထက်ဝယ်နည်းပါးပဲရရှိနေသေးတယ်လို့ကုလသမဂ္ဂကတင်းနှင်းလာနေမှာပြောပါတယ်။မြန်မာနိုင်ငံမှာလူ3သန်းကျော်ကိုကူညီပေးနိုင်ရတဲ့ဒေါ်လာ286သန်းကျော်လိုအပ်နေတာပါ။မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကျက်တဲပြဿနာကပို့ပြီးတော့ဆိုးရလာတယ်လို့ကုလသမဂ္ဂကပြောပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့မြန်မာပြည်သူ2တန်းထပ်တိုးလာခဲ့ပြီးအကူအညီလိုအပ်သူစုစုပေါင်း3တန်းလောက်ရှိနေတဲ့အကြောင်းဒါပေမဲ့လည်းလိုအပ်တဲ့ရန်ပုံငွေမပြည့်မီသေးတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတင်းနှင်းလာနေနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
The humanitarian response plan from Myanmar for 2020.
လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်2021ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ဒေါ်လာ286.5သန်းလိုအပ်နေပါတယ်။ဒါပေမဲ့68ရာခိုင်နှုန်းပဲရရှိထားပါတယ်
။မြို့ပြမှာနေထိုင်ကြတဲ့မိသားစုတွေကအကူအညီအလိုအပ်ဆုံးဖြစ်နေပြီးအဓိကအားဖြင့်တော့ရန်ကုန်နဲ့မန္တလေးမှာဖြစ်ကြောင်းပရိပခဒန်တစ်နဲ့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းလိုအပ်နေကြောင်းကုလသမဂ္ဂကပြောပါတယ်။ပရိပခကြောင့်နိုင်ငံတွင်းမှာပဲထွက်ပြေးတိမ်းရှောင်ရမှုအများဆုံးဒေသတွေထဲမှာတော့ကချင်၊ရှမ်း၊ချင်း၊ကယား၊ကရင်ပြည်နယ်တွေနောက်စကိုင်းနဲ့မကွေးတိုင်းတို့လည်းပါဝင်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေအတွင်းပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ2,200ကျော်ရှိနေကြောင်းရခိုင်ပြည်နယ်မှာတော့ငြိမ်သက်နေပေမဲ့လည်းရိတ်ခါမလုံလောက်မှုပိုဆိုးလာတာနဲ့အတူအခြေအနေဆိုးရွားနေစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာဖြစ်နေစေ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူနဲ့သေဆုံးသူအရေအတွက်ကတရားဝင်ထုတ်ထားတာထက်ပိုများတဲ့အနေအထားလို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် There have been more than 450
မနက်ကမှကူးစက်ဖြစ်ပွားသူ45000ရှိပြီး18000သေဆုံးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအရေအတွက်ထပ်ပိုများမဲ့ပုံရပါတယ်
စက်တင်ဘာလ24ရက်နေ့ထုတ်ပြန်တဲ့စီးရင်ကိုကိုကာပီကုလသမဂ္ဂကပြောဆိုတာဖြစ်ပါတယ်။လက်ရှိမှာတော့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေကရွှေ့ပြောင်းရမှုကြောင့်ထိခိုက်သက်ရောက်ရသူတွေကိုကူညီပေးရေးရိတ်ခါမလုံလောက်မှုကိုဗစ် -19 ဗိုင်းရပ်စ်ကပ်ရေးရိုးရိုးအတွက်ဆောင်ရွက်ပေးနေပြီးကမ္ဘာစားနရိတ်ခါအဖွဲ့ WFP ကမေလကတည်းကစလို့ရန်ကုန်မှာလူပေါင်း8သိန်းကျော်အတွက်ထောက်ပံ့ကူညီထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းအကူအညီပေးရလုပ်ငန်းတွေမှာလည်းကျူးညီစနစ်အတားအဆီးအခက်အခဲတွေနောက်ဘန်းစနစ်အခက်အခဲတွေအပါအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေလည်းရှိပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
။သောရရှင်များရှင်ဖန်ခံထားတဲ့မြန်မာနိုင်ငံတွင်းမှာဖန်ဆီးခံထားတဲ့သူတွေရဲ့အခြေအနေကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။နိုင်ငံတော်အချီညိုပြည့်စင်မှုပုံမှန်905ကကြီးနဲ့ဖန်စီထိမ့်သိမ့်ခံထားရသူတွေကိုမကြခင်မှာပြန်လွှတ်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့905နဲ့ဖန်ခံထားရသူတချို့ကတော့ပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့အမှုထပ်တိုးခံရကြောင်းဖန်စီထိမ့်သိမ့်ခံထားရသူတွေရဲ့မိသားစုဝင်တွေနဲ့သူတို့ရဲ့ရှင်းနေတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်ရန်ကုန်အင်းစိန်ထောက်မှာပုံမှန်905ကကြီးနဲ့ဖန်စီထိမ့်သိမ့်ခံထားရပြီးတရားရင်ဆိုင်နေရတဲ့လူငယ်တချို့ဟာနောက်ထပ်အမှုတွေနဲ့ထပ်တိုးတရားဆက်ဆိုခံထားရကြောင်းဖန်စီထိမ့်သိမ့်ခံထားရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ပုံမှန်905ကကြီးနဲ့မေလာကလေးကဖန်စီခံထားရပြီးမကြသေးခင်ကလူငယ်ချမ်းသာခွင့်မှာပါမလာသူတွေဟာဒီလိုထပ်တိုးအမှုတွေနဲ့ရင်ဆိုင်နေရတာပါတချို့အမှုတွေတွေထဲမှာဆိုရင်အဖွဲ့လိုက်အဖန်စီခံရသူတွေအားလုံးကိုထပ်တိုးပုံမှန်တွေနဲ့ဆွဲဆိုထားကြောင်းအင်းစိန်ထောက်မှဖန်စီခံထားရတဲ့လူငယ်၃ယောက်ရဲ့မိခင်ဒေါခင်မြက VOA ကိုပြောပါတယ်
။ခလေးတွေကကြေးသေးတယ်လေ။သူတို့အဲ့ဒီဘူးလိုကွန်ဖိုင်းနဲ့ပြောနေတာအထဲမှာ။သူရှင်းနေတယ်ကအပြင်ကနေပြီးအထဲကိုဝင်ခွင့်မပေးဘူးလေ။သူတို့ကဟိုကိုဖိတ်ကြောင့်ကြောင်းပိတ်လိုက်ပြီးတော့သူတို့ကြီးလည်းတခါတည်းဘူးလိုကွန်ဖိုင်းနဲ့ပြောနေကြတာ။အဲ့လိုမျိုးသူတို့ကတော့အမှုထပ်တိုးမှာပေါ့ဒါရဲ့သမမလို့ပြောချင်တာအမှုထပ်တိုးတော့12124ပဲနိုင်ငံတော်ပုံစံမျိုးလေ။အလေးတွေကတပွဲလုံးပေါ့နော်အခုမှစာရေးတဲ့လူတွေကရေးကြဖို့တချို့မိသားတွေကလည်းအန်တီကိုအပွဲတွေတွေကကလေးတွေရဲ့မီဒီယာနဲ့ပုံတွေပါပြီးဆက်ပေါ့နော်ဟိုသူတို့ကဒီပုံမှန်တွေတက်ထားတယ်ပေါ့ဟုတ်တယ်လို့ပုံမှန်ကတက်ထားတာလို့အခုကြမှာသင်ရင်းကြီးတဲ့ညီကြမှာသူကငါးဖက်မှုတွေဖတ်တက်လိုက်တာ
ဆန္ဒပြလှုပ်ရှားမှုမှာပါဝင်သူအများစုကနိုင်ငံတော်ပုံကံမှုရာဇသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အများဆုံးဖမ်းဆီးထိန်းသိမ်းခံထားရတာပါတချို့905အမှုတွေကစစ်ဆေးနေစဲကာလမှာပဲနောက်ထပ်ဥပဒေပုံမှန်အစ်စ်တွေနဲ့ထပ်တိုးခံရတာလို့တရားလွှတ်တော်ရှေ့နေဒေါ်တော်တွေဆိုးက VOA ကိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်မျိုးတွေရဲ့မှာလည်းအဲ့လိုစစ်ဆေးနေစဲပဲရှိသေးတာတော့မှထပ်တိုးတာဘာလို့ထပ်တိုးလဲဆိုတော့ဒီမတရားအကျိုးတွေနဲ့ဆက်တယ်ပေါ့နော်ပုံစံမျိုးတွေအားရပေါ့အဲ့လိုမျိုးနဲ့ဆက်ပြီးပုံမှန်ထပ်တိုးတာဟုတ်ချိုးဆိုလို့ရှိရင်ဆက်ဖို့မအောင်တော့လည်းနဲ့နဲ့ဒီရေဒီရဆက်ကိစ္စလုံးပေါ့ဒီက122 အဲ့လိုမျိုးနဲ့122တက်တာတော့များတယ်အဲ့ဒါဖြည့်ရံရုံးတွေမှာဆဲရတာပေါ့နော်
ရှင်းနေဥက္ကမောင်မြင့်ကတော့သူ့အမှုတွေတွေထဲမှာအမှုထပ်တိုးခံရသူမရှိပေမဲ့အခုနောက်ပိုင်းအဖမ်းဆီးခံရသူတွေဟာပုံမောပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့ဆွဲဆိုခံရတယ်လို့ VOA ကိုပြောပါတယ
်တစ်ခါတော့ငါငါတဲ့ကြောက်ကြီးနဲ့ပဲဆွဲကြတာများတယ်သူအရင်ဆုံးဖြစ်တာ3မြင့်ပေါ့ဗျာဒီတော့ဒီနောက်ပိုင်းမှာကျတော့ဆွဲဆိုတာတွေက1900ခုနှစ်ပေါ့ပွဲစီတဲ့ဥတွေစက်ပြီးစီညာဥတွေပုံမှန်5ပုံမှန်3အရင်ဆုံးကျန်တဲ့ချက်မှန်နေတာဆိုရက်1900နဲ့တရားရင်းအုပ်တွေပုံမှန်ဆက်ကွန်တိတော့ဆက်ကွန်နည်းနဲ့ဆွဲကြတယ်နောက်ကဒီ1984ခုနှစ်ရတ္တကြီးပုံမှန်124ကကြီးချောက်ကိုဆွဲကြတယ်ပေါ့နောက်ဆက်ကွန်မှာတက်ထားလိုက်ဒီအချမ်းဆက်မှုအုပ်တွေပုံမှန်50နဲ့တာကြီးနဲ့ဆွဲကြတယ်ဒါကအရင်ကြီးထန်ဟိုကျုပ်အားဖြင့်လေဟိုပြင်းထန်တယ်လို့ပြစ်တာအားဖြင့်လည်းပြင်းထန်တယ်ပေါ့
နိုင်ငံရေးအမှုတွေနဲ့တရားဆက်ဆိုခံရတဲ့သူတွေတဲကတချို့အမှုတွေကိုစစ်စစ်ပေးဖို့ရှိကြောင်းနဲ့တစ်ဖက်ကလည်းတခြားဥပဒေတွေနဲ့ညှိစွမ်းနေတာရှိမရှိကိုစစ်စစ်ပြီးတချို့905ကကြီးအမှုတွေကိုရုတ်သိမ်းပေးဖို့ရှိတယ်လို့နတ်ဆက်ကကောင်စီရဲ့အစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တာကိုမြန်မာရုပ်မြင်သံကြားကဒီရက်ပိုင်းတွင်မှထုတ်လွှင့်ပေးခဲ့တာပါ ကိုဗစ်ကန့်သတ်မြို့နယ်ထဲမှာပါဝင်နေတဲ့အင်းစိန်ထောင်ကို2021 March 6ရက်နေ့ကစပြီးလော့ကဒေါင်းချသတ်မှတ်လိုက်တာပါ။ဒါကြောင့်အင်းစိန်ထောင်ထဲကအထူးတရားရုံးတွေလည်းပိတ်ထားရပြီးဗီဒီယိုကွန်ဖရင့်ဆင်းနဲ့ပြုလုပ်နေတာဖြစ်ပါတယ်။ငါကကြီးတွေနဲ့အထင်းထင်းခံရသူတွေရဲ့အမှုတွေကိုရက်ပေါင်း180အတွင်းအပြီးဆောင်ရမယ်လို့စစ်ကောင်စီအစိုးရဘက်ကပြောကြားခဲ့ပေမဲ့ COVID ကန့်သတ်တွေကြောင့်တချို့အမှုတွေကရက်ပေါင်း180ကျော်လာနေပြီဖြစ်ပါတယ်အတိအကျအတိမပြုတ်နိုင်သေးတဲ့သတင်းတွေအရတော့မကြခင်မှာတရားရုံးတွေပြန်ဖွင့်ဖို့ရှိပြီးမြို့နယ်အလိုက်သက်ဆိုင်ရာတရားသူကြီးတွေကနောက်ဆုံးအမိန့်ချနိုင်ဖို့အတွက်ပြင်ဆင်ထားကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်
ဒေါက်ခင်မျိုးသက်ပြပြပေးခဲ့တာပါရှင်။သောရရှင်များရှင်။မန္တလေးမှာလူစီများတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူကိုတန်းထွန်းဦးခကိုဖက်တီကိုစက်တမလ25ရက်နေ့နေ့လယ်ပိုင်းကနေအိမ်မှာရှိနေစဉ်စစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်နဲ့ချင်းချောက်ပစ်ခတ်ဖမ်းဆီးပြီးနောက်တရက်မှာသူ့ရုပ်အလောင်းကိုတကြိုလိုက်တယ်လို့အကြောင်းကြားခဲ့ကြောင်းညီမဖြစ်သူမတ်မေသူအောင်ကပြောပါတယ်။တန်တမာမှာရှိနေတဲ့အကိုဖြစ်သူဖမ်းဆီးခံရပြီး24နာရီအတွင်းတေဆုံးခဲ့တဲ့ဆိုတဲ့ဖြစ်ရပ်အတွက်ယူကျုံမရအံ့ဩတုန်လှုပ်မိတဲ့အကြောင်းညီမဖြစ်သူက VOA ကိုပြောပါတယ်။မတ်အင်ဂျင်နိုင်ဆက်သွယ်မြင်းမြန်းထားပါတယ်ရှင်
။သူအဲ့မှာလူမြောက်ကိုခေါ်လာတယ်။လူမြောက်ကိုခေါ်လာတယ်။လူမြောက်ကိုခေါ်လာပြီးတော့သူမင်းတို့ပြောတာသူလားဆိုပြီးတော့မြင်းလာတယ်။မြင်းတဲ့အခါကျတော့အဲ့လူကဟုတ်တယ်လို့ပြောတော့အကိုအဲ့ရှိမှာဒီထောက်ပြီးထိုင်ထိုင်ပါလေဖမ်းပြီးတော့ဒီထောက်ထိုင်ခိုင်းနေကိုကဘွားလို့ကျွန်တော်ခန္ဓာကိုယ်နဲ့မထောက်နိုင်ဘူးလို့ပြောတော့အဲ့ပါတစ်ချောင်းနှစ်ခုကြားကိုတနက်နဲ့ပြစ်လိုက်ပါလေပြစ်လိုက်တဲ့ဟိုမှန်တော့မှန်မှန်ဘူးပေါ့နော်ထောက်နိုင်ကြည့်တော့အကွာရရရဲဖြစ်အောင်ထိုင်ပါမယ်ဆိုပြီးတော့အဲ့မှာထိုင်တာပေါ့ထိုင်တဲ့အချိန်မှာကျွန်တော်ကအင်းရတီအင်းရတီလို့တော့အခန်းအင်းရဟိုရှိနေနဲ့ဟိုဘောနဲ့အင်းရရှင်းစင်နောက်စင်ပေါ်တော့ရှိရနှလုံးဆိုတော့အရှိတလုံးထဲမှာသူ့ထိုင်ထိုင်ထားပြီးနောက်ကတော့သူတို့စိတ်ကြိုက်ငွေနောက်ပါတယ်ငွေနောက်ပြီးယူချင်တာသူတို့ယူချင်တာအုံနေပါလေအုံယူတာပေါ့နော်ယူပြီးတော့အုံနေပတ်သက်နေယူပြီးထွက်လာပြီးတော့အခုအဲ့မှာစစ်သေးနေရမှာလေကျမတို့ကိုချောင်းမကြည့်ရပါဘူးချောင်းမကြည့်ချောင်းကြည့်လဲဆိုရင်အဲ့မှာဟိုအဲ့မှာချောင်းကြည့်တော့ခါကျတော့အတော်ကချောင်းကြည့်တော့ပါးလေးပါလေသူ့ကိုရိုက်တယ်နေနေရိုက်တယ်အဲ့အိမ်မှာရွက်ွက်ခဲလေလမ်းမှာအကုန်လုံးဘာမှမတော်ဘာမှဆက်မကြည့်ရဘူးပေါ့နော်အကုန်လုံး all his stay ဆိုနေတာတနက်နဲ့ချိန်နေပေါ့နော
်အဲ့လိုဖမ်းသွားပြီးတော့ဟိုနောက်ဘယ်ဘယ်အချိန်မှာသူတို့ဘလို့ပြန်ဘလို့အကြောင်းကြားလာလဲမိသားစုကိုလေ
နောက်တစ်နေ့နေ့လေ3နာရီ35မိနစ်ဝင်ကျင်လောက်မှာကျွန်တော်တို့ကလာပြောပါတယ်ဟိုမိသားစုကြီးရှိသလားတဲ့မင်းကထပ်သွားတဲ့သူရဲ့ကိုတန်းထုံရဲ့မိသားစုဝင်တွေရှိသလားဟုတ်ရှိပါတယ်လို့အမေရဲ့မြမရဲ့တော့တော့နှစ်ယောက်ရဲ့ဥလိရဲ့ရှိပါတယ်ဆိုတော့အားထိုင်ထိုင်လိုက်ပါတဲ့အကုန်လုံးကိုတော်ပြီးတော့ထိုင်ထိုင်လိုက်တဲ့အချိန်မှာမနေ့တန်လာကြီးခွဲဝန်းကျင်မှာပုံဆုံးသွားပါတယ်ဆုံးသွားပြီးတော့သူတို့ဟိုဂျင်းခွဲပြီးတော့အကိုကနှလုံးကပုတ်နေတယ်ပေါ့သူတို့ပြောသူတို့ပြောတာပေါ့ကိုယ်ကြီးလက်ရှိရပေါ့အဲ့နဲ့သူတို့နှလုံးခွဲကြည့်ရရှင်ပုံနေဟောပေါ့ဟောကြီးခွဲကြည့်ရနှလုံးပုံနေရအဲ့လိုပြောပြောတဲ့အခါကျအဲ့လိုဆိုလို့ရှိရင်ကျမအကိုကသုံးသွားပြီလားဆိုဟုတ်ပါတယ်တဲ့ဒီနေ့ဆယ်နိုင်ကုန်းကြီးကသုံးသွားပါတဲ့အကိုကတဲ့သူရဲ့နှလုံးရဲ့တောင်းနဲ့အဲ့လိုသုံးပါတယ်တဲ့နောက်ပြီးတော့တဲ့အကိုကကိုယ်ကိုယ်ကစစ်ကြည့်လိုက်တော့ကိုယ်ကယောဂပူလေးပြပါရဲ့တဲ့ဒါကြောင့်မို့လို့တဲ့သူကတဲ့ချက်ချင်းပြူလိုက်ပါရဲ့တဲ့တော်ရတယ်ဗျာဒီမှာတက်ပေါ်ကြီးပြန်လင်းချင်ပါလေဆိုတော့တက်ပေါ်ကြီးကအဲ့ကိုဗစ်ပုံကြောင့်ချက်ချင်းတူလိုက်တယ်ပြန်မရနိုင်တော့ပါဘူးတဲ့
မိသားစုဒီအနေနဲ့ကဒီကိုဖက်တီးရဲ့အလောင်းကိုလုံးဝပြန်မရတော့ဘူးလား
ဟုတ်ကဲ့ပြန်မရပါအောင်ရှင်မြင်လည်းမရပါအောင်ရှင
်လာပြောတဲ့သူကဘာတူလဲရှင
်လာပြောတာကစစ်တပ်ကသုံးဖွင့်ရရှိပြီးရောက်ပါမယ်နောက်ပြီးရောရေးဘက်ကအဲ့တော့ဘယ်နဲ့နှစ်ယောက်ပါလဲနောက်ချက်ကအဲ့လိုအော်ကျမတို့ရက်ရှားကိုနောက်ရှားဝရက်ကွက်ကောင်ရက်ကွက်ကောင်ပြီပေါ့လေအဲ့ရှုံးကဟိုပါပေါ့ရက်ကွက်ဥက္ကဋ္ဌတယောက်ပါတယ်အဲ့တဏ္ဍာကရေးဒီပါနေမယ်ရေးဒီဟိုလောက်တော့ရှင်
เมียชื่ออะไรก็ชื่ออะไรเนี่ยเช่นเล่นเนี่ยปีนี้ใกล้ท้ายแต่มาเราว่าเลยที่ที่จะเจ็บมาจากคนที่น่าจะว่าเราการลีบีเราก็ชื่อเออตัวเราพี่อ๋อตัวลูกบ่เนาะกูมีสิ่งใช่ไหมเว้ยกูกูบ่เนาะลูกกางเดียวนี่เนี่ยไล่ตัวพี่ออกมาน่าจะได้มาเราตัวพี่อ๋อเรื่องจะเอาไปจากที่เนี่ยส่งตัวเรื่องสุดเลยเกี่ยวกับอะไรมีตาสุรีนี่เนี่ยยงดลาที่พี่พี่กูบลูมีมีเลยบลูขันสามีเลย
มาเราต้องเล่าตาบ่เนาะตัวเราโอ้ก็องค์จริงเลยอ่ะนี่ก็ชีวิตเรียกก็ชอบไปนั่นแหละมาลามชอบไปเจ้าว่าเลยทั้งทองมาเมาหน้าที่ต้องทำอะไรเก็บเอาแต่ยังมาโกเดียวก็ตัวเราเรามาดูขั้นตอนเราเองแล้วกูเล่าชีวิตอันนี้เล่าชีวิตเราพิโนตัวเราว่าอันนี้ว่าเจ้าที่จะดีนายไปเจ้าเนี่ยแต่ลีนายยังไม่ดี
นายยังเจอมาเลยส่งบาดอะไรตัวที่ว่ารู้ว่าที่จะมีอะไรจะเอาไว้ในที่ใดที่ใดว่าจะมาเรื่องนี้เนี่ยจะเอาอะไรที่กูจะมาเรื่องต่างๆเราจะช่วยยืมเราเราจะยกกระลงว่าแต่ถ้ามุท่าชิคกี้พายเราว่าโอ้โหโอ้โหโอ้โหประหลาดใจเลยแต่เราไปไม่ยินเช่นนั้นสุดท้ายมีเมียนเต็มปากเขาว่าเช่นตัวเราชิมยาเช่นมาเลเซียในเงี้ยมาเราลีลาด้วยกูไปเกี่ยวกับเจ้าที่ส่งเนี่ยเนี่ยมาเราต้องมา
เมลิชาเนี่ยมาจนเราก็สาบีลีลาด้วยกูไปเกี่ยวกับเจ้าตีส่งเนี่ยเนี่ยมาเราต้องมาเตรียมจอดชีดอะไรพี่ป่าเลยกูไปเจ้าตีส่งยาเลยเนี่ยมาเรียนเนี่ยพัดเดือดเนี่ยมาปีเรื่องเงี้ยมีตาสูบเจ้าจ้าไปลาปีเมลิชาเนี่ยก็เลยลำบุญโยกับเนี่ยมาแต่ยังงานนี้คุณพี่จะทบไปมาตาแต่จะคุณยาเลยเจ้าเมลิชาเชื่อใจเนี่ยมาลุ่มกุญย์เต็งเอากระถาอุ้งเสวงอ่ะคุณลูกจะไปมาเลยลีลาเราเดี๋ยวมาสูบจะเอาจูนจูไลน์โอเคกูสุ
အိမ်မှာပေါ့လေဒီတကယ်ချင်းကကိုဗစ်-19ဖြစ်တယ်ဆိုတော့ကြောင်းလာပြီးအားလုံးကရှောင်ပြေးကြတယ်။တရားဝင်အလို့သမားတွေမဟုတ်တဲ့အခါကျရှောင်ပြေးတဲ့အခါကျတော့သူတို့တွေကဒီရောဂါခံစားနေရလူကဟိုဒီဆေးမီးလူတွေကူးစီရမရှိဘူး။တော့သေဦးစီကလည်းပို့ဖို့လည်းအခက်အခဲကြီးတယ်ဆိုတော့လေအထောက်အထားတွေမရှိတဲ့အခါကျတော့အဲ့ဒါရင်းနဲ့တည်ဆုံးလာကြပါလား။ကျွန်တော်တို့ဟိုနေ့မအများအားဖြင့်လူရွယ်ပိုင်းညီ
Yalu Tesong to Riguro, Yama Lumukuni, Tempori, Nayakunimu Tendiga, Mida Jobin Shibi Me, Kobeka Yoga Jang Tesong to Riguro, Malaysia Nanganga, Tenan Pitare, Malaysia Nangama, Nayaki Sari, Local Lysenya Tare Community Gata, Mida Jobin Shirava, Yama Nangangat U Kobechilo Tesone Kama, Malaysia Ringing Way, Lidang Lauti Kongjazi Shiramo, Yama Nangan Dari Gabe, Supa Ludana, Lojaya Lule Suvare.
มาลีซ่านักงานมาโควิดอธิบายลูน่านัดตั้งนัดเต็งสีดอบิเชตโลสุสุบ่าวเตยซงดูการอ่อนัดตั้งอาเราเลียต้องจะคนอุทิศลาบิสุบีมาลีซ่าสุยากาเตียวเวนทรีนทบยันทาบาร์เอกุเซตุเรียจ้าตัวเรลุสุบีเมลเลสเตมาลานัดสักคนยันนิมาร์อ่อกุเซตุตั้งจ่อชินเซจพาร์เอดีเทมมาเนี่ยมาชิบลูตมาลีเลกุเซขยันราลีชิบาร์เอมาลีซ่านักงานมาโรเตียวเวงอ่อเตียวโมเวนบ้าเนี่ยมาเนี่ยงานตางานเด้งเวลาลุลูกันนิจาราพิบาร์เอชิน
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်တံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့RFA လွတ်လပ်တဲ့အာရှတဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္
တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCHET70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်နှံတွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။ VOA American အသံရဲ့2020ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကိုဗစ်ကပ်ဘေးဆိုင်ရာသတင်းနောက်ဒီစီးပွားရေးဘလော့ဂါတွေပြောသမျှနဲ့အပတ်စဉ်ကဏ္ဍမှာနားဆင်ကြရမယ့်အကြောင်းအရာကတော
့ဖေဖော်ဝါရီလ3ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဆက်ဆက်တွေတာပဲဖြစ်ဖြစ်ကိုယ့်ရဲ့အပြောရည
်တက်တက်ရောင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ယာဒီဥဒုပြောင်းလဲမှုဆန်ရသတင်းတပုတ်ကိုတင်ပြပေးလိုပါတယ်ပါရီသဘောတူညီချက်နဲ့အညီကဘာကြီးပူးနွေးလာမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်မှန်းထားပေမဲ့လည်းရည်မှန်းချက်တိုင်ပြည့်မီမှာမဟုတ်ဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်။ပါရီသဘောတူညီချက်အရကဘာကြီးအပူချိန်တိုးလာတာကို2050အရောက်မှာ 1.5 ဒီဂရီစင်တီဂရိတ်အဖြစ်ထိန်းချုပ်ထားနိုင်ဖို့ရည်မှန်းထားတာပါ။ The United in Science အဖွဲ့ကြီးရဲ့2021ခုနှစ်အစိုးရခန်းစာမှာဒီအကြောင်းအရာတွေကိုဖော်ပြထားပါတယ်။ Lisa Shaline Geneva ကပေးပို့ထားတဲ့သတင်းဆောင်မကိုကိုစောမိုးကျော်တင်ပြပေးပါမယ်ရှင
်။ဖန်လုံအင်တန်းဝေးဟာကမ္ဘာလူလူထဲမှာဆက်လက်မြင့်မားနေစေဖြစ်တာကြောင့်အနာဂတ်မှာအန္တရာယ်ရှိနိုင်တယ်လို့အစိုးရခန်းစာမှာသတိပေးထားပါတယ်။1850ပြည်နှစ်ကနေစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပြီးခဲ့တဲ့9နှစ်အတွင်းမှာအမြင့်ဆုံးဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူတွေလှုပ်လို့ဖြစ်ရတဲ့အပူချိန်မြင့်တက်မှုကြောင့်အာတိတ်ဥရောပနဲ့အာရှဒေသတွေမှာပြင်းပြအပူချိန်တွေပိုမြင့်နေပါတယ်။ဒါကြောင့်ကမ္ဘာတဝန်းရေကြီးမှုမိုးကောင်းရေရှားမှုတောမီလာမှုမုန်တိုင်းတက်ခတ်မှုတွေလိုပြင်းထန်တဲ့ရာသီဥတုအခြေအနေတွေကိုသိသိသာသာတွေ့လာရပြီးဖြစ်တဲ့အကျဉ်းကြီးတွေလည်းတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။အရင်ကအနှစ်တရာမှာတစ်ခါဖြစ်လေရှိတဲ့ရာသီဥတုဆိုင်ရာအဖြစ်အပျက်ဟာရာသီဥတုပြောင်းလဲလာမှုကြောင့်အခုအခါအနည်းနဲ့ဆက်မှာတခါဖြစ်နေတယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒဆိုင်ရာအဖွဲ့ကြီး WMO ရဲ့အတွင်းရေးမှူး Petri Talas ကပြောဆိုပါရယ်ကမ္ဘာကြီးပူနေလာမှုကိုလာမယ့်2050ခုနှစ်အရောက်မှာ1ဒီဂရီစင်တီဂရိတ်အောက်ကိုရောက်အောင်မလျှော့ချနိုင်မှုဆိုရင်ဒီရာသီဥတုဆိုင်ရာအဖြစ်အပျက်တွေဟာပုံမပြင်းထန်လာပြီးဖြစ်ပွားတဲ့အကျဉ်းကြီးတွေလည်းတိုးလာလိမ့်မယ်လို့သူကသတိပေးထားပါရယ်
Now we are heading towards 3 degrees warming instead of 1.5 to 2 degrees.
ကမ္ဘာပြည်လာမှုပူချိန်တိုးလာမှုကကျွန်တော်ရည်မှန်းထားသလို 1.5 ဒီဂရီစင်တီဂရိတ်တို့1ဒီဂရီစင်တီဂရိတ်တို့လို့မဟုတ်ပဲ3ဒီဂရီစင်တီဂရိတ်ကိုဦးတည်နေပါတယ်။ပါရီသဘောတူညီချက်အတိုင်းအပူချိန်တိုးလာမှုကို 1.5 အထိလျှော့ချထိန်းချုပ်နိုင်မယ်ဆိုရင်ကျွန်တော်တို့လူသားတွေအားလုံးသက်ရှိဇီဝမျိုးဆက်တွေအားလုံးနဲ့ကမ္ဘာကြီးအတွက်လည်းအကျိုးရှိစေမှာဖြစ်ပါတယ်
။ကိုဗစ်ရောဂါကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ဆိုးဝါးတဲ့တရားမှုမျိုးတော့မရှိခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သတ်ပြီးလော့ခ်ဒေါင်းချထားတာရဲ့စီးပွားရေးနှေးကွေးသွားတာရဲ့ဒီကြောင့်လူတွေရဲ့ကျန်းမာရေးအတွက်အကျိုးရှိမဲ့ကမ္ဘာလူတို့ညဉ့်ညမ်းမှုတွေတောင်ရော့ချသွားပါတယ်။ဒါပေမဲ့လည်းဒါတွေဟာယာယီတာဖြစ်ပြီးအခုအခါတိုင်းပြည်တွေမှာလုပ်ငန်းတွေပြန်လည်လက်ပတ်နေပြီးသွားလာလှုပ်ရှားမှုတွေလည်းပြန်လှုပ်လာတာကြောင့်လူတို့ညဉ့်ညမ်းစေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေပြန်မြင့်တက်လာနေပါပြီ။သွားလာလှုပ်ရှားမှုတွေနည်းပါတဲ့အတွက်ပတ်ဝန်းကျင်လူတို့အတွင်ဖန်လုံအိမ်ဓာတ်ငွေတွေကိုရော့ချစေပြီးရာသီဥတုပြောင်းလဲမှုကိုရော့ချစေပါတယ်လို့ Tellus ကပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ဖို့အတွက်လူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရလိမ့်မယ်လို့လည်းဆိုပါတယ်
။ If failed with the climate mitigation, we would have a permanent problem for at least hundreds or even thousands of
ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုမလျှော့ချနိုင်ရင်နေရာပေါင်းများစွာထောင်ပေါင်းများစွာပြင်းပြင်းနေမဲ့ပြဿနာရပ်တည်နေရင်ဆိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးနဲ့လူသားတွေရဲ့အရေးဟာအခုရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါဆိုကြီးတဲ့ပုံမဆိုးဝါးပြင်းထန်တဲ့အခြေအနေတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရာသီဥတုဖောက်ပြန်မှုတွေကိုထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့အစိုးရခန်းစားရဲ့အမှားစာထဲမှာပြောဆိုထားပါတယ်။ ပြန်လည်ပြုပြင်လို့မရနိုင်တော့တဲ့ရာသီဥတုဖောက်ပြန်ပျက်စီးမှုတွေကိုကာကွယ်ဖို့အတွက်နိုင်ငံအားလုံးအနေနဲ့လာမယ့်2050ခုနှစ်မှာလေထုညဉ့်ဉန်းစီတဲ့ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိရောက်အောင်လုံးဝ short chart ပြစ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလထဲစကော့တလန်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာကြီးအသက်ရှင်ရပ်တည်နိုင်ရေးအတွက်အရေးပါတဲ့အပြောင်းအလဲတွေစတင်လှုပ်ဆောင်မယ့်ညီလာခံတစ်ခုဖြစ်စေဖို့အတွက်အခုကတည်းကတန်ဋိဌာန်ချဂတိကဝတ်တွေပြုလှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်
။ကိုဇော်မိုးကျော်ပြောပြခဲ့တာပါရှင်။သတင်းဘတ်ဆင်ခန်းတွေကိုတင်ပြပေးပါမယ်။ American Dollar Billion ချီအကျွေးပြီနေတဲ့တရုတ်ရဲ့အင်ဂျင်မြေလုပ်ငန်းကြီး Evergrande ကအတိုးပြရမယ့်ရဲသမတ်ချက်ကျော်လာခဲ့ပြီမယ်လေ။ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြပါတယ်။ Evergrande အင်ဂျင်မြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကမ္ဘာတစ်လွှာရိုက်ခတ်တက်ရောက်နိုင်တဲ့အလားအလာတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ပါရှင်။Evergrande အင်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ305ဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ 83.5 သန်းပေးရမယ်။နောက်ဆုံးရသတ်မှတ်ချက်ကိုကျော်လွန်ခဲ့ပေမဲ့ငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်ခြေစိုက်ဘန်ဒါရေးလုပ်ငန်းတစ်ခုဖြစ်တဲ့Geo Securities Limited ရဲ့အမှုဆောင်ရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group the Evergrande Group has grossed that
Evergrande Group မှာအကျွေးစုစုပေါင်းက American Dollar 300 billion လောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍကြီးမှာအကြီးအကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်ပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွင်းမှာအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းတာမို့လို့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍအတွင်းခရီးရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံ့ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ
်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့အာရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူ Jeffrey Haley ကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကဘာလုံးအတွက်သိကိုအရေးကြီးသလား။နောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိတ်ချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘဏ္ဍာရေးအဖွဲ့အစည်းတွေထံမှအများစုအကြွေးတင်နေတာပါ။ဒီပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးသိကြတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအားလုံးကိုစီမံခန့်ခွဲနေတာပါဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘိုဟိုဘန်ကပြီးခဲ့တဲ့တောက်ချာနေ့ကဘဏ်လုပ်ငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးကွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှာလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူးလူလူကြားမတိမငြိမ်မဖြစ်စေပဲဘဏ္ဍာရေးဆိုင်ရာစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွက်ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ် Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြည်ပပိုင်ဆိုင်မှုဖြစ်ပါတယ်ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ်
။ Well I do think that there could be some backing off.
ဆိုရကြဆင်းမှုတချို့ရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါမဲ့လားအနည်းငယ်တွင်အင်ချမ်းမြေအယောင်တည်တည်ဆောက်ဆောက်ကြာဆင်းလာတာတွေ့လာရနိုင်ပါတယ်။ Evergrande ပြိုလဲမှုကြောင့်ဆောက်လုပ်မပြီးစီးသေးတဲ့အင်အားတွေကျူပွိုက်အယောင်တွေကိုလူတွေစိတ်မချဖြစ်လာနိုင်ပါတယ်။အင်ချမ်းမြေကဈေးမတက်တော့ဘူးဆိုရင်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ်။
ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံတူဖြစ်တဲ့မန်တီယန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
။
既没有这样一个方案，然后他又
苏阿伯家来新鲜么事物都来么被污水呢 ？Evergreen 龙眼鸡个沙丘谷秋泡木皮拉嘛吧，第六皮没水呢，这块阿婆也开太阳木个代表鸡巴没？目前沙丘印尼牛奶都得五年呢，旅游个公民个乌布里江乌亚这样水家巴里没？
嗯，他的一些。就是这些非
这个龙眼嘛好歹龙眼的出了片头看一下没有针对你吧比第二嘛所以那些个他那所以拉萨居里的你吧 Evergreen Bowling Club 等所以呢所以个略表于路破转路你吧比
Evergreen 龙眼几个第三年在少路也龙眼转嘛路龙也都是来拉萨米亚的拉内起西那边路路大路片的李洪雄个表白的这有也独特其中一样少了也龙安吉皮的 Evergreen 龙安吉也我其实就想问目过这有安娜班都嘎设定马拉东夜你嘛也算看给了吧现在用难度的龙夜的变样的看嘛公民你不搞我们去那边也说应该加比要为人们地名人皮开吧的 Evergreen 龙安吉过清为妙妙恰他比给的班达业文商目龙安金的库嘎切切我变杀破当数来数比 Bloomberg 嘎上马破比亚比那马公民业我切杀就对过阿面透阳部落客家比这就嘎罗是农业那色草压干龙老内要查给查了吧第二页龙安金的库皮的 China Huarun Assets Management 龙安金哈比给人内对多拉三阿达的马古比连熊博格的苏比班达也先看上马破壁给比的那些班加马呗 Evergreen 龙安吉也给啥波包拉拉皮巴的 Evergreen 龙安吉你呢前卫边么上海面安迪西尼教西伯也帮忙来帮忙的么上海面目前对西拉南教龙安吉也班达也新的那马么片面的太多个亚比人民用人都来过这里比给亚巴的现在把现在人民票呢路途的你呢龙安吉也数学啊对呢不得言这里他上月铺呢十点半了说白马呗 Evergreen 龙安吉个破壁给亚巴的是
ပါစစ်စီဝါရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဘလော့ဂါတွေပြောသမျှကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေဟာဖေဖော်ဝါရီလ၁ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မှတ်တမ်းတင်ထားတဲ့တမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net 2021အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြားမှာရောဘယ်လိုရှုမြင်ကြပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင
်။လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီအခံစာမှာဖော်ပြခဲ့ပါတယ်။ American ပြည်ထောင်စု Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတဝန်းမှာလူ့အခွင့်အရေးကိုကာကွယ်ပြီးဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတဝန်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့ Freedom on the Net 2021အစီအခံစာကို September လထဲမှာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံဘဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရယ်။2020ခုနှစ်ခါထက်ကို14မှတ်ကျဆင်းသွားခဲ့တာပါ။လွတ်လပ်မှုအစီအစဉ်ကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါရယ်။ Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့February 1ရက်ကနေ April 1အထိညတိုင်းအင်တာနက်တွေဖြတ်တယ်။မလဇာမိုင်းကဆိုရင်တနိုင်ငံလုံး mobile internet တွေကိုလုံးဝဖြတ်ထားခဲ့တယ်။စန့်ကျင်ဆန္ဒပြပွဲတွေဖြစ်လာတော့လူစုဆော်အောင်မှုတွေလုပ်တယ်ဆိုပြီးတော့လူမှုကွန်ရက်တွေကိုပိတ်ပင်တယ်။ online ပေါ်မှာသတင်းတင်ပြတဲ့သတင်းလုပ်ငန်းတွေရဲ့လုပ်ငန်း license တွေကိုရပ်ပစ်တယ်။ဆက်သွယ်ရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုထိန်းချုပ်တယ်။ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကနေသုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအတင်းတောင်းယူတာမျိုးတွေလုပ်တယ်online ပေါ်မှာရေးတင်တာကြောင့်ဖန်ခါရသူတွေလည်းရှိတယ်လို့အစီအခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားပါတယ်ဒီတော့တာမန်ပြည်သူတွေချားမှာရောစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်သုံးရတာဘလောက်လွတ်လပ်တယ်လို့ခန်းစားကြရပါတယ
်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများပါပဲဖြစ်ဖြစ် နိုင်ငံရေးနဲ့ဆက်ဆက်နွယ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အမျိုးရင်းနဲ့ရိုးတဲနဲ့ပြောနေတာပဲဖြစ်ဖြစ်ပေါ့နော်တစ်ခါလေးစလို့ရှိရင်စိတ်ထဲမှာဝင်လာတာအော်ငါ့ကိုဟိုဒီ messenger မှာပဲဖြစ်ဖြစ်ဖုန်းလိုက်မှာပဲဖြစ်ဖြစ်တရားဟောကပြားနားထောင်နေပလားပေါ့နော်အဲအဲ့လိုမျိုးစိတ်ထဲမှာတော့ဟိုမလုံးဂျုံတဲ့အချိန်မျိုးလေးတခါတည်းဝင်လာတတ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အတီးတယ်လေတကယ်ကြီးတပတ်သက်လို့ရှိလို့ရှိရင်ဝေးဝေးတော့တည်တယ်ဒါပေမဲ့ဒီစိတ်မျိုးဝင်လာတာကတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတူပါတယ်ဟုတ်ကဲ့
အရင်တော့အများကြီးပို့သတိထားပြစ်တယ်ဟို public page တွေထဲမှာဝင်ပြီးတော့ရေးတာတွေဘာတွေမလုပ်တော့ဘူးနော် profile အမှန်နဲ့လည်းမသုံးတော့ဘူးကိုယုံနဲ့ကို profile နဲ့မသုံးတော့ဆိုတာတခြားကြောင့်တော့မဟုတ်ဘူးတခုခုဘာညာဆိုရင်ငါကကြီးတွေဘာညာဆိုကိုကပြေးနိုင်တဲ့ဟိုရှောင်းနိုင်နဲ့တိန်းနိုင်တဲ့သူမဟုတ်ဘူးလေမြို့ပေါ်မှာပဲကိုကနေရတဲ့သူဆိုတော့အဲ့လိုမပြေးနိုင်ဘူးဆိုတော့အဲ့ဒါမျိုးပြဿနာတက်မှာဆိုတယ
်ရန်ကုန်မြို့က2ယောက်ရဲ့အမြင်ဖြစ်ပါတယ်ကိုအနေနဲ့ internet သုံးတော့မယ် online ပေါ်ကနေတယောက်ယောက်ကိုဆက်သွယ်တော့မယ်ဆိုရင်စိတ်ချရပါမလားဆိုတာမျိုးစဉ်းစားမိလာတယ်လို့ပြောပြကြသူတွေကတော့မနှဲပါဘူးတချို့ဆိုလဲဂျားကနေဖြတ်ပြီးထောက်လှမ်းလို့မရနိုင်တဲ့ဆက်သွယ်ရေး application တွေကိုအသုံးပြုလာကြသလို online မှာပို့ပြီးလုံခြုံအောင်လို့ VPN တွေတဆင့်ခံသုံးလာကြပါတယ်ဒါတွေဟာအခြေခံလူအခွင့်အရေးတွေဆုံးရှုံးတာဖြစ်တယ်လို့လူအခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်တယ်လီနော့ကုမ္ပဏီရဲ့ဆက်သွယ်ရေးဝန်ဆောင်မှုတုံးတဲ့သူတွေအပေါ်ထောက်လှမ်းနိုင်မဲ့ဤပညာတွေတုံးဖို့အတွက်အာနာသိန်းစစ်ကောင်စီကတယ်လီနော့ကိုဖိအားပေးခဲ့ပေမဲ့သူတို့လက်မခံခဲ့ဘူးလို့တယ်လီနော့ကုမ္ပဏီကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုပ်ဆော်ရေးမှုမတ်တင်စာရှင်းလွယ်ရေးကအခုလိုတုံးတက်ပါတယ်။
ပြောရမယ်ဆိုရင်ဟိုကုလုပ်တယ်လို့ပြောရဲဒီအာနာသိန်းနဲ့စူးစမ်းမှုဖြစ်စဉ်ကဒီနိုင်ငံရေးပါဝါအာနာကိုပဲသိမ်းလိုက်တာမဟုတ်ဘူးသူက digital ကုလို့ပြောလို့ရတယ်ကျွန်တော်တို့ online တွေ platform တွေမှာပါသူကဒါအာနာသိမ်းလိုက်တာပေါ့နော်ဆိုတော့ဒီလိုအနေထားမှာကျွန်တော်တို့အဓိကအဖြစ်ဆိုလူငယ်တွေကိုအဓိကထိတယ်လူငယ်တွေကဒီ digital မျိုးဆက်တွေဖြစ်တယ်ဒါတွေနဲ့ဖတ်ပြီးတော့မွေးလာတဲ့အခါမှာဒီ online ကြီးမှာလည်းလူငယ်တွေကဥဆောင်ပါဝင်နေရဖြစ်တယ်ဆိုတော့ဒီလူငယ်တွေရဲ့အရှိုက်ကိုထိုးခြင်းသူကတော့ဒီ online တွေ platform တွေကနေတံပြန် counter တံပြန် propaganda တွေလောက်တာဖြစ်စေတော့မဟုတ်ဒီအသုံးပြုတဲ့ device တွေသုံးလို့မရအောင်ဒီ internet တွေဖြတ်တောက်လိုက်တာဖြစ်စေဒီလိုနည်းတွေနဲ့သူတို့ကတော်လန်ကြီးကိုရိုက်ချိုးဖို့စူးစမ်းကြတယ်လို့ကျွန်တော်မြင်နေပေါ့နော
်မြန်မာနိုင်ငံမှာ internet တွေကန့်ကွက်ဖြတ်တောက်မှုကြောင့်သတင်းစစ်ဆေးမှုတွေထိခိုက်ခဲ့တာလည်းရှိပါတယ်လက်ရှိစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာ internet line တွေဖုန်း line တွေဖြတ်တောက်နေတာကဖြတ်ငါးဖြတ်မှုကိုကျင့်သုံးနေတာဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကသုံးသပ်ပါတယ်
ဒီနေရာဒေသတွေကိုကြည့်လိုက်မယ်ဆိုရင်ဗာမြင်ရလဲဆိုရင်ဒီစီးပွားရေးလုတ်ကွက်ဒီအရေးကြီးတဲ့နေရာဖြစ်ရင်ဖြစ်မဖြစ်ရင်ကျွန်တော်တို့ဒီဒါပြောရမယ်ဆိုစစ်ရေးအဖြစ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတာတော့မဟုတ်ပုံကန်ထကြွားမှုမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ဖြတ်တောက်ခြင်းအဖြစ်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီလိုပုံစံမျိုးပတ်တန်ကိုမြင်ရတယ်ပြောရမယ်ဆိုရင်ဖြက်လေးဖြက်ဆိုတဲ့ဟာကျွန်တော်တို့အများကြီးသိထားကြပါတယ်နော်ဖြက်လေးဖြက်ဆိုလွန်ခဲ့တဲ့1,900ကတည်းကတုံးလာတဲ့စစ်တပ်အုပ်စုတွေကတုံးလာကြတယ်ဆိုတော့ဒီနောက်ပိုင်းမှာဆိုဖြတ်လေးဖြတ်မဟုတ်တော့ဖြတ်ငါးဖြတ်ပေါ့ပြောရအောင်ဆို digital service တွေ digital ဒီဖုန်းလိုင်းတွေဖြတ်တဲ့ဟာပါသူတို့ထပ်တိုးပြီးတော့ကျင့်သုံးလာတာကျွန်တော်တို့ရခိုင်စစ်ပွဲမှာထင်းထင်းရှားရှားမြင်လာရတယ
်မြန်မာနိုင်ငံမှာစစ်တပ်ဟာလူ့ခွေရေးချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာ internet ဖြတ်တောက်မှုတွေလုပ်နေတာအရင်တည်းကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါတယ်
ဒီလွန်ခဲ့တဲ့3နှစ်ကိုပြန်ကြည့်မယ်ဆိုလဲ2018 2019 2020မှာရှိနေတဲ့ဒီ internet လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့အဓိကအဖြစ်အထူးအထင်ရှားဆုံးကဘာပေါ်ရပါတကယ် and all အားသစရာဖြစ်ရတော့ဒီရခိုင်ပြည်နယ်မှာလူတွေတသန်းခွဲနှီးပါပေါ့နော်ဟိုတက်ရောက်မှုရှိခဲ့တဲ့ internet ဖြတ်တောက်မှုဖြစ်စရာဒီနှစ်နဲ့ချီပြီးကြာခဲ့တာကဘာပေါ်မှာအရှိကြဆုံးသော internet ဖြတ်တောက်မှုလို့ဒါအများယူဆခဲ့ကြတယ်ဆိုတော့ဒီဖြတ်တောက်မှုကိုကြည့်လိုက်တဲ့အခါကျလဲဘာကြောင့်လဲဆိုရင်တိုင်းဒေသလက်နက်ကအဖွဲ့နဲ့တိုက်ပွဲဖြစ်တဲ့အချိန်မှာသတင်းချက်လက်မရစီခြင်းလို့ဆိုတာတွေလည်းပါတယ်လို့တစ်ချိန်တည်းမှာဒီဖိနှိပ်မှုကျူးလွန်မှုတွေနဲ့ဒီစစ်ရာဇဝတ်မှုတွေကိုကျူးလွန်တဲ့အခါမှာအဓိကဒီဖုံးကွယ်ခြင်းတွေဆိုရယ်ယူရချက်တွေပေါ့နော်ဒါတွေကိုအဓိကမြင်ရတယ်ဆိုတော့ဒီစစ်အုပ်စုကပထမဆုံးအာဏာသိမ်းတဲ့ရက်မှာဆိုလဲလုပ်တဲ့လုပ်ငန်းစဉ်ပထမဆုံးလုပ်တဲ့လုပ်ငန်းစဉ်ကအင်တာနက်ဖြတ်တာပဲပေါ့နော်ပြီးတော့အင်တာနက်ဖြတ်တာတော့နောက်ဖုန်းလိုင်းဖြတ်တာဒါတွေကပြောရမယ်ဆိုရင်ဒီပက်တန်တစ်ခုလိုဖြစ်လာတယ်ဆိုတော့ရာဇဝတ်မှုတွေချိုးဖောက်မှုတွေမကျူးလွန်ခင်မှာအရင်ဆုံးပြောရမယ်ဆိုရင်တစ်ခုဖုံးကွယ်ဖို့အတွက်ဆိုရင်သတင်းချက်လက်တွေကိုအရင်ဆုံးဖြတ်တောက်မယ်ဒီစီးဆင်းမှုကိုနှောင့်နှေးအောင်လုပ်မယ်ဆိုတဲ့ပက်တန်ကိုမြင်ရတယ်။အာဏာသိမ်းတဲ့နောက်ဆက်တွဲဖြစ်စဉ်မှာဆိုရင်လေဒီဖြစ်ရက်တွေဟာဟိုကြိုကြားကြိုကြားပေါ့နော်လိုရင်းလိုသူတို့ဒီနီလန်းတစ်ခု အနေနဲ့အသုံးပြုပြီးတော့ဆောင်ရွက်နေရနေရပါတယ်ဆိုတော့ဒါဒီတေချာတာကဒီကျုံ့လုံမှုတွေတခုခုကြီးကြီးမားမားလုပ်မယ်ဆိုရင်အင်တာနက်ဖြတ်တောက်တယ်နောက်ဒီအနောက်ရှက်ပြီးခြင်းနဲ့လူတို့ရဲ့အာဒီကြောက်အတယောက်တရားအကြောက်တရားပေါ့နော်သတင်းချက်လက်မရှိဆိုလူတွေကပိုကြောက်တာဟုတ်ဆိုတော့အဲ့လိုမျိုးအကြောက်တရားသွတ်သွင်းခြင်းနဲ့အခါမှာဒီလိုမျိုးအင်တာနက်ဖြတ်တောက်တာတွေလုပ်တယ်လို့ဆိုတော့ယူဆပါတယ်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုပ်ဆောင်ရေးမှုမတ်တင်စာရှင်းလင်းရေးဖြစ်ပါတယ် Freedom House အဖွဲ့ထုတ်ပြန်တဲ့ Internet လွတ်လပ်ခွင့်ဆိုင်ရာ2022ခုနှစ်အစီရင်ခံစာအရတကမ္ဘာလုံးမှာ Internet လွတ်လပ်ခွင့်ကျဆင်းနေတာကတော့17နှစ်ဆက်တိုက်ရှိနေပြီးအဆိုးဆုံးနိုင်ငံတစ်ခုကမြန်မာနိုင်ငံဖြစ်နေတာပါ Freedom House စာရင်းအရ Online လွတ်လပ်ခွင့်အရှိဆုံးနံပါတ်1နိုင်ငံက Iceland နိုင်ငံဖြစ်ပြီးတော့ American ကနံပါတ်12နေရာမှာရှိပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်တက်တန်ရောင်သတင်းလှအစီအစဉ်ကိုဆက်ပြီးနားဆင်ရအောင်ပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမြို့ကြီးတချို့မှာ Global Citizen Live Show ဖျော်ဖြေပွဲကျင်းပပြီးကမ္ဘာကြီးကိုကာကွယ်ဖို့စည်ရဲနွမ်းပါမှုလျှော့ချဖို့နှိုးဆော်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လုပ်ရေးကအပန်းဖြေကစားကွင်းကြီးတစ်ခုဖွင့်ပါတယ်ဒီလိုဖျော်ဖြေရေးနဲ့အမှုပညာသတင်းတူတွေကိုတက်တန်ရောင်သတင်းလှအစီအစဉ်မှာမတ်အေးတန်နာကျော်တင်ပြထားပါတယ်ရှင
်ဒီကနေ့စနေစက်တင်ဘာလ25ရက်နေ့က Global Citizen ဆိုတဲ့တကမ္ဘာလုံးစုပေါင်းဖြိုပြီးဝဲကျင်းပါတော့ကိုရီးယား K-pop ကဘာကျော် BTS အဖွဲ့က Permission to Dance ဆိုတဲ့တခြင်းနဲ့ပါဝင်ဖျော်ဖြေခဲ့သလိုဗြိတိရှ်နာမည်ကျော်အဆိုတော်ကြီး Elton John က online ကနေတိုက်ရိုက်လဲထုတ်လွှင့်ဖျော်ဖြေတဲ့ပွဲမှာပါဝင်ခဲ့ပါသည်ညိုရော့မြို့ Central Park ဗန်းကျင်မှာကျင်းပတဲ့ဖျော်ဖြေပွဲကိုတော့ပြည်သက်6000တက်ရောက်ခဲ့ပြီးတော့ဖျော်ဖြေကြတဲ့သူတွေထဲမှာနာမည်ကြီးထိတ်ထိတ်ရဲ့အဆိုတော်တွေဖြစ်တဲ့ဂီတာအုပ်စုတွေ Coldplay ပြီးတော့ Billie Eilish နဲ့ Jennifer Lopez တို့လည်းပါဝင်ခဲ့ကြတာပါပြည်ထောင်နိုင်ငံပါရီမျိုးတော်ကပွဲမှာတော့ Elton John အပြင် Black Eyed Peas အဖွဲ့လည်းဖျော်ဖြေခဲ့တာတွေ့ရသလို American ပြည်အောင်စု Los Angeles ကပွဲမှာတော့ Stevie Wonder နဲ့ Demi Lovato တို့လည်းပါဝင်ဖျော်ဖြေခဲ့ကြပါသည်။ဒီ Global Citizen ကမ္ဘာနိုင်ငံသားဆိုတဲ့ဖျော်ဖြေပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စည်ရဲနွမ်းပါမှုကိုတိုက်ဖျက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတာဖြစ်ပါသည်။လွန်ခဲ့တဲ့နှစ်ပိုင်းနေအတွင်းမှာအရန်နာမည်ကြီးလာတဲ့လွန်ခဲ့အဆိုတော် Billie Eilish ကကမ္ဘာမြေကြီးကိုဂရုစိုက်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြောကြားသွားပါတယ
် The world because I find myself completely hopeless most of the time about how much people don't care about the world and like where we live and it doesn't
ကျွန်တော်ကအချိန်တော်တော်များများမှာလုံးဝကိုမျောလင်းချက်မဲ့တယ်လို့ခံစားနေရပါတယ်တဲ့လူတွေဘလောက်တောင်မှကမ္ဘာကြီးနဲ့ပတ်သက်လို့ဂရုမစိုက်အလင်းမထားဘူးဆိုတာကိုတွေ့နေရလို့ပါကိုနေထိုင်တဲ့နေရာကမ္ဘာမြေကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူးလို့ Billie Eilish ကပြောသွားပါသေး။တခြားဖြော်ပြမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြသလိုနိုင်ငံတကာအသိုက်အဝန်းနဲ့ကမ္ဘာကြီးအနေနဲ့ကမ္ဘာဥရုယာစီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုပ်ဆောင်ကြဖို့လည်းတိုက်တွန်းသွားကြတာပါ။တော်ဝင်အရရောင်ဆွတ်လွတ်ထားတဲ့ဗြိတိရှ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လည်းနယူးယောက်က Global Citizen ဖျော်ဖြေပွဲကိုတက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမညီမျှမှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါတယ်
That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့စေဝါလုံလုံလောက်လောက်ဒီနှစ်ထုတ်ပေးနိုင်ဖို့ယူဆရပါတယ်။ဒါပေမဲ့အခုချိန်ထိကာကွယ်ဆေးတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတည်းကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါ။သူနဲ့သူခမုံကကျမတို့နှစ်ယောက်ကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့ဒီကပ်ဘေးရောဂါကြီးအဆုံးသတ်အောင်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်။အခုဖြစ်နေတာကတည်နှအချက်လက်တွေမှားယွင်းမှုစာအုပ်ကြီးတိုင်းကျိုးနစ်စနစ်နဲ့အစဉ်စဉ်လုပ်နေကြတာထင်သာမြင်သာမှုမရှိတာစေဝါနဲ့ငွေကြီးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်။ ပြင်သစ်ကဖြော်ပြပွဲမှာတော့လူ2000လောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကရား Alfred မျိုးစင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်။ပွဲကို Elton John ဖြော်ပြပေးခဲ့တဲ့အပြင် American ဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရသလို British အဆိုတော် Sheeran နဲ့ Barry ကပွဲမှာဖြော်ပြခဲ့ပါတယ်။ Global Citizen Live ဖြော်ပြပွဲကို Barry New York Los Angeles မြို့တို့ပါဝင်မြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအနုပညာရှင်80လောက်ပါဝင်ပြီးဖြော်ပြခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပချိန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 အစည်းအဝေးပွဲနောက်ပြီးတော့ COP26 ဥရုယာတီပြောင်းလဲမှုအစည်းအဝေးတွေနဲ့လည်းအချိန်ကိုက်နေတာဖြစ်ပါလေရှင် Universal Studio ရုပ်ရှင်ထုတ်လုပ်ရေးကတော့တရုတ်နိုင်ငံမှာသူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးပထမဆုံးအပန်းဖြေကစားကွင်းကြီးဖြစ်နေတင်းလာနေစက်တင်ဘာလ20ရက်နေ့ကပဲကစားကွင်းကြီးတစ်ခုဖွင့်လိုက်ပါတယ်COVID-19 ကပ်ဘေးကြီးဖြစ်ပွားနေတာကြောင့်ဒီကစားကွင်းကြီးတိစောက်ပြီးနောက်မှုမှာကြမ်းကြမ်းမှုတွေမျိုးစုံဖြစ်ခဲ့ပါတယ်။ဒီကစားကွင်းကြီးဖွင့်လှစ်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများပြည်သူအားလိုက်ရက်နေ့ဖြစ်ပြီးတော့မိုးရေရွာနေတဲ့ကြားကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတည်းကရောက်လာကြတာပါ။ဒီကစားကွင်းကိုလာဖို့လက်မှတ်တွေကိုလည်းပထမသတင်းပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ်
။ခိုင်ချင်းစီတော့စီတိုင်းတို့ဆိုဝါလာ
လက်မဲ့ရလို့ကန်ကောင်းသူအဒက်ဆူကတော့သူလက်မဲ့ရလိုက်တာကိုအယံပျော်နေပြီးတော့အထဲမှာတန်းစီရတာလိုင်းရှည်ကြီးမဖြစ်ပါစေနဲ့လို့ဆူတောင်းနေခဲ့တာပါဒီကစားကွင်းကြီးကို2016ခုနှစ်ထဲကစောက်လုံနေတာဖြစ်ပြီးတော့ဒီကစားကွင်းဖွင့်လှစ်နိုင်ရေးအတွက်တရုတ်အာဏာရှင်တွေကတော်တော်ကိုအားပေးပါတယ်ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့စောက်လုံပေးထားတာဖြစ်ပါတယ်ဒီကစားကွင်းကြီးမှာကစားစရာစီးစရာမျိုးစုံစားတောက်ဆိုင်တွေပြကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်Universal ကအခုဆိုရင်အာရှမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အာရှသုံးနိုင်ငံဖြစ်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာဆိုရင်တော့အခုဟာကသူရဲ့၅ခုမြောက်ကစားကွင်းဖြစ်ပါပြီ။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ကိုဗစ်ကန့်သတ်ချက်တွေနဲ့အညီအလုံးနှာခေါင်းဆီးတွေဝစ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက်ကိုဗစ်ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင
်မအေးတန်နာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ်
နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ထူရီညီလာခံမှာတနင်္လာနေ့မင်ကွန်းပြောကြားဖို့စီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမင်ကွန်းတွေကိုမပြောခဲ့ကြပါဘူး။ကုလသမဂ္ဂအထွေမှုချုပ်စီကိုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာတစောင်ပေးပို့ပြီးတော့လက်ရှိတန်မတ်ကြီးနေရာမှာမိုဟာမက်ဆူဟင်ဆဟင်းကိုအစားထိုးဖို့အမိစင်းတင်သွင်းကြောင်းပြောပါတယ်။သူဘသူကိုကိုစားပြုခန့်အပ်မယ်ဆိုတာကိုကုလသမဂ္ဂ accreditation committee ကအောက်တိုဘာဒါမှမဟုတ် November လထဲမှာအဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံမှာလည်းအလားတူဖြစ်မျိုးကြုံနေရတာဖြစ်ပြီးလက်ရှိတမ်မကြီးဦးကျော်မိုးထွန်းရဲ့နေရာမှာစစ်တပ်ကအမည်စင်းတင်သွင်းထားသူဦးအောင်သူရင်တို့နှစ်ဦးဘသူကိုရွေးချယ်မယ်ဆိုတော့ committee ကနေအဆုံးဖြတ်ပေးမှာဖြစ်ပါတယ် American နိုင်ငံချိုင်းဝန်ကြီး Anthony Blinken ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမရေယာဖန်ဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းချိုင်းနိုင်ငံချိုင်းဝန်ကြီးကနဲ့တနင်္လာနေ့ဝါရှင်တန်ဒီစီတွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျန်ရှန်ခါနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနာတို့လည်းမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Good နဲ့ Kevin Paula တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မယ်။ရ Radio Yotan season guro line to meet at Tongset de Tongset Nick Nazet de. Now Kilo has Nashishan Arugani, Payunasin, Najavarishin, Dora Shimanetequa, Yama Pitu Pida Alo, Sayokuba, Shinlan Chemi Chavasi, viewing Yama by season go, Saint Pian Abinasin at Dole, two veches of Demarishin, Tima Tinky Taipa.
This program has come to you from the Voice of